ဒေသဖွံ့ဖြိုးရေးအတွက်လွတ်တော်ကိုယ်စားလှယ်တွေအကောင့်ထဲပေါ်ဆောင်ရွက်နိုင်ဖို့မြို့နယ်တစ်မြို့နယ်ကိုငွေကြေး3000စီသုံးစွဲနိုင်ကြောင်းပြောင်စုလွတ်တော်ကခွင့်ပြုပေးထားပြီးပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကဖွံ့ဖြိုးရေးရမုံငွေထိန်းသိမ်းခြင်းနဲ့သုံးစွဲခြင်းဆိုင်ရာလုံထုံးလုံနည်းတွေကိုထုတ်ပြန်ပေးခဲ့ပါတယ်အဲ့ဒီဒေတာဖွံ့ဖြိုးရေးရမုံငွေတွေသုံးဆွဲရမှာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီဖို့လိုအပ်ကြောင်းဗဏ္ဍာရေးဆိုင်ရာလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်နိုင်ဖို့လိုအပ်ကြောင်းထောက်ပြတဲ့သဝင်လွှာကိုနိုင်ငံတော်သမ္မတကပြောင်စုလွတ်တော်စီပေးပို့ထားတာဖြစ်ပါတယ်ရှင်လွတ်တော်ကိုယ်စားလှယ်တွေဟာဒေတာဖွံ့ဖြိုးရေးရမုံငွေတွေကိုကိုယ်တိုင်ကင်ွယ်သုံးဆွဲမှာမဟုတ်ပဲပြောင်စုလွတ်တော်ကသတ်မှတ်ထားတဲ့ဘောင်အတွင်းကပဲဆောင်ရွက်မှာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ
်ပြောင်စုလွတ်တော်ကဗဏ္ဍာငွေမသုံးရဘူးလို့ပြတ်တန်းထားတာမဟုတ်ဘူးပြောင်စုလွတ်တော်မှာသုံးမဲ့ budget တိုင်းဟာလေးပဲသူ့ရဲ့ဗဏ္ဍာရေးကော်မတီကိုဖြတ်တာပဲအဲ့တော့ပြောင်စုလွတ်တော်ရဲ့အသုံးစရိတ်ခြေမှာဒေတာဖွံ့ဖြိုးရေးကိုမလုပ်ရဆိုတဲ့ကတ်သတ်ချက်မတွေ့ဘူးဗျကိုစည်းပုံချီတာဥပဒေမှာအခုကပြောင်စုလွတ်တော်ရဲ့ budget ကိုရှာပေးတာအဲ့ဒါကဒေတာဖွံ့ဖြိုးရေးအနေနဲ့လွတ်တော်ဘက်ကဘတ်ဂျက်ရေးတယ်ပြည်ထောင်စုလွတ်တော်ကအတည်ပြုတယ်အတည်မပြုခင်ဗန္ဒရေးကော်မတီကိုဖျက်တယ်အဲ့ဒါပဲမှအတည်ပြုထားတာပြီးရင်ဒီဥစ္စာကိုလက်လွတ်စပြေသုံးမှလည်းမဟုတ်ဘူးပြည်ထောင်စုလွတ်တော်ရဲ့နေမြေတွေဖွံ့ဖြိုးဖို့အတွက်နော်သက်ဆိုင်ရာဗန္ဒရေးစီမီစီကံနဲ့အရင်သုံးမှလွတ်တော်အမတ်တွေတိုင်သုံးမှမဟုတ်ဘူ
းရခိုင်ပြည်နယ်မက်ဆန္ဒနယ်အမတ်တွေစစ်တွေမြို့နယ်မြို့သားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ပြောသွားတာပါလွတ်တော်ကိုယ်စားလှယ်တွေဟာရရှိထားတဲ့ငွေကြေး3000ကိုသက်ဆိုင်ရာမြို့နယ်ကတိုင်းဒေသကြီးပြည်နယ်လွတ်တော်ကိုယ်စားလှယ်တွေအုပ်ချုပ်ရေးပိုင်းတာဝန်ရှိသူတွေဌာနဆိုင်ရာတွေအပြင်မြို့နယ်ဖွံ့ဖြိုးရေးအထောက်အကူပြုကော်မတီဝင်တွေနဲ့ညှိနှိုင်းဆောင်ရွက်ရမှာဖြစ်ပါတယ်။အဲ့လိုညှိနှိုင်းဆောင်ရွက်ရမှာဗန္ဒရေးဆိုင်ရာလုံထုံးလုံနည်းတွေကိုနားမလည်တဲ့လွှတ်တော်ကိုယ်စားလှယ်တွေမှာအမှားယွင်းရှိနိုင်သလိုလက်တွေ့လောက်ကန်ရမယ့်ကော်မတီဝင်တွေဌာနဆိုင်ရာတာဝန်ရှိသူတွေဘက်ကလည်းအမှားယွင်းဖြစ်မှာကိုလွတ်တော်ကိုယ်စားလှယ်တွေကစိုးရိမ်တယ်လို့ပသိမ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းမြင့်ကပြောပါတယ
်။မကျွမ်းကျင်လို့ယူတာဖြစ်တာကတစ်မျိုးပေါ့ဗျာ။ဒါကမကျွမ်းကျင်လို့ယူတာဖြစ်တာ။တချို့ကလည်းအကျွမ်းကျင်လို့ပြီးမယူမသားဖြစ်မှလည်းကျွန်တော်တို့လည်းပူရဲ့ဗျ။ကျွန်တော်တို့ကလက်မှတ်ထိုးပြီးတော့ထုတ်ရတာကိုယ်လည်းဒီငွေခံရတာမဟုတ်ဘူး။လောက်တာကဒေတာဆိုင်ရာအဖွဲ့အစည်းတွေပါဗျာ။ဥမာဆိုလို့ချင်းစီရင်လို့ဆယ်နောင်းတို့ထွေဟုတ်လို့စသဖြင့်ပေါ့ဗျာ။သက်ဆိုင်ရာဌာနဆိုင်ရာတွေကလုံပါဗျ။အဲ့ဒီဌာနဆိုင်ရာတွေကလည်းအကျွမ်းကျင်လို့ပြီးတော့မယူမနာသုံးမှလည်းကျွန်တော်တို့ကလည်းကြားထဲကနေနာမည်ကျက်မှလည်းပူရောပူရတော့အမှန်ပဲဗျ
။နိုင်ငံတော်ဝန်ကမြို့နယ်ပေါင်း330မှာရေးရရှိရေးကျေးလက်လန္ဒရာပြုပြင်ရေးကျမရေးဆိုင်ရာအစအဦးပြင်ဆင်ရေးပြည့်ရင်းနေတဲ့စာသင်ကျောင်းပြုပြင်ရေးအခြားပြည်သူလိုအပ်ချက်တွေစတဲ့ခေါင်းစဉ်၅ခုနဲ့ငွေကျပ်3000ကိုသုံးစွဲရမှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်ရှင်။မင်္ဂလာတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဝင်းကနိုင်ငံတော်သမ္မတသဝင်လာနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်။ဘတ်ဂျက်ကခုမီဗီဇာငွေဆိုတဲ့အခါကျတော့ပြည်တော်စုလွှတ်တော်မှာပြန်လည်သုံးသပ်ပြပါဆိုတော့လေဒါတို့ထုတ်လို့နေရတော့သုံးသပ်ပြရမှာပေါ့။တိုင်းမလေးလူစားကနေလွတ်တော်ကလည်းဆုံးဖြတ်ပြီးသွားပြီ။တုံးမှုလည်းညွှန်ကြားချက်တွေအကုန်လုံးထုတ်ပြီးပြီ။တုံးနေတဲ့အခါကျတော့ဒီလုံငန်းကတော့ပြည်သူတွေကိုတိုက်ရိုက်တို့တွေအနေနဲ့သုံးဆွဲရမယ်လို့လေ။ပြည်သူငွေကိုပြည်သူပြန်ပေးတာ။ပြည်သူငွေကိုပြည်သူလက်ထက်အပ်ပြီးတော့ဖွံ့ဖြိုးလုပ်ငန်းတွေကိုလုပ်ခိုင်းတာ။သုံးသပ်ခိုင်းနေဆိုတာလည်းလုပ်ငန်းသဘောအရသုံးသပ်ခိုင်းတာပဲနေပါလိမ့်မယ်။ဟိုလုံထုံးလူကြီးကနေနဲ့သုံးသပ်ခိုင်းတာတကယ်တမ်းတော့ပြည်သူတွေအနေနဲ့တကယ်သုံးရမှာဖြစ်ပါတယ်။
သက်ဆိုင်ရာမြို့နယ်အသီးသီးကလွတ်တော်ကိုယ်စားလှယ်တွေရဲ့တင်ပြချက်တွေကိုလွတ်တော်ကဖွဲ့စည်းထားတဲ့ဗန္ဒရေးကော်မတီကစစ်စစ်ခွင့်ပြုမှသာသက်ဆိုင်ရာမြို့နယ်မြမစီးပွားရေးဘဏ်တွေကိုပြောင်စုလွတ်တော်ကအသုံးစရိတ်တွေလွှဲပြောင်းပေးမှာဖြစ်ပြီးလုပ်ငန်းစီမံချက်တွေကုန်ကျစရိတ်တွေကိုပြောင်စုလွတ်တော်ကိုကိုယ်စားလှယ်တွေကပြန်လည်တင်ပြမှာဖြစ်တယ်လို့သိရပါတယ်။ဒါ့အပြင်ပြောင်စုစင်စစ်ချုပ်ရုံးကလည်းလုပ်ငန်းအသုံးစရိတ်တွေကိုစစ်စစ်မှာဖြစ်တဲ့အတွက်ဗန္ဒရေးလုံထုံးလုံနည်းတွေအတိုင်းသာဆောင်ရွက်မှာဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်ရှင်။